မဂန်ပြည်တော်စုမှလူတယောက်အဆုတ်ရောဂါနဲ့သေဆုံးခဲ့တာကြောင့် electronic secret တောက်သုံးသူတွေအနေနဲ့သူတို့ရဲ့ electronic secret တောက်သုံးမှုကိုပြန်ပြီးတော့စဉ်းစားသင့်တယ်ဆိုပြီးတော့ American ကျမ်းမာရေးအာဏာပိုင်တွေကထပ်ပြီးတော့သတိပေးလိုက်ပါတယ် electronic secret secret ဆိုတာကတော့တမေဥကြဆေးရကြီးကိုမီးရှို့သုံးဆွဲတာမျိုးမဟုတ်ပဲဆေးရကိုအပူပေးပြီးရင်ငွေနဲ့ယူရှိုက်ရတာဖြစ်ပါတယ်အဆိုပါအဆုတ်ယောဂါနဲ့တည်ဆုံသွားသူဟာ e-cigarette သုံးဆွဲခြင်းအပြင်တည်ဆုံသွားတာဖြစ်နိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေဘက်ကယူဆနေကြတာဖြစ်ပါတယ်။ American ရဲ့ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC အနေနဲ့အဆုတ်ယောဂါဖြစ်နေသူရာပေါင်းများစွာကိုစုံစမ်းစစ်ဆေးနေပြီးတော့အဲ့ဒီအဆုတ်ယောဂါဟာ electronic cigarette တောက်သုံးတာကြောင့်ဖြစ်နိုင်ပွဲရှိတယ်ဆိုပြီး CDC ဌာနတာဝန်ရှိသူ Dana Mini Delman ကပြောပါတယ်။အဲ့လိုပြင်းထန်တဲ့အဆုတ်ယောဂါကိုကာကွယ်နိုင်ဖို့အတွက်အဓိကအခြေခံအကြဆုံးနည်းလမ်းကတော့ဒီလို e-cigarette ကိုမတောက်ပဲရှောင်ရှားဖို့ဖြစ်တယ်ဆိုပြီးတော့ပြောပါတယ် LKI ဒေသခံတဦးဟာ electronic cigarette ကိုတောက်သုံးရကနေရုတ်တရက်ပြင်းထန်တဲ့အဆုတ်ဝင်တာကိုခံစားရပြီးတော့တည်ဆုံသွားတယ်ဆိုပြီးတော့ California ကျန်းမာရေးတာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်ဒါဟာအဲ့လိုအဆုတ်ဝေဒနာနဲ့တည်ဆုံတဲ့၅ရောက်မြောက်တည်ဆုံမှုလည်းဖြစ်ပါတယ်တကယ်လို့သုံးဆွဲဖို့မလိုအပ်ရင်အခုခါမှာမသုံးဆွဲဘဲနေကြဖို့နဲ့မတည်သေးတဲ့အကြောင်းအချက်တွေအများကြီးရှိနေသေးတယ်ဆိုပြီးတော့ LKI လူလူကျန်းမာရေးအရာရှိ Montu Davis ကပြောပါတယ်အမေရိကန်နိုင်ငံတော်ကအဆုတ်ယောဂါဖြစ်နိုင်ခြေရှိသူ450လောက်ကိုတွေးရှိထားပြီးတော့ဒီ e-cigarette ကြောင့်အဆုတ်ယောဂါဖြစ်တာဟုတ်မဟုတ်ဆိုတာနဲ့ဘယ်လိုဖြစ်တာလဲဆိုတာတွေကိုစုံစမ်းစစ်ဆေးနေတယ်ဆိုပြီးတော့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ